American Agatha Susan Dillard ရဲ့အဖွဲ့ NASA ရဲ့2015ခုနှစ်အောင်မြင်မှုတွေကို NASA ရဲ့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါပ
ါ2015ခုနှစ်မှာ American အမျိုးသားလေကြောင်းနဲ့ Agatha သိပ္ပံဦးစီးဌာနNASA ကနေအောင်မြင်ခဲ့တာတွေဆန်းဆောင်နေခဲ့တာတွေအများကြီးပဲဒါပေမဲ့အဲ့ထက်ထူးခြားတာတော့စိတ်ဝင်စားစရာကောင်းတာတချို့ပဲပြောပြပါအောင်မယ်ပထမအနေနဲ့ဒီ New Horizon လို့ခေါ်တဲ့ဂျိုဒုဟာ10နှစ်တာပေါ့နော်လွန်ခဲ့တဲ့2006ခုနှစ်ကခရီးနေခဲ့တာနောက်ဆုံးနေဆက်ကြဝလာရဲ့အဝေးဆုံးကဂျိုဖြစ်တဲ့ Pluto ကို July လဒီနှစ်ထဲမှာရောက်ရှိဖြတ်တန်းပြီးတခါမှမမြင်ဘူးတဲ့ Pluto ဂျိုရဲ့မြေမျက်နှာပြင်ဓာတ်ပုံတွေနဲ့သိပ္ပံအချက်လက်တွေပို့ခဲ့ပါတယ်ကဘာနဲ့မိုင်ဘလောက်ဝေးတယ်လဲဆိုမိုင်တန်းပေါင်း 3,000 အကွာဝေးရနေတိတ်ပါအချက်လက်တွေပို့တာတခါပို့လို့ရှိရင်၄နိုင်ခွဲလောက်ကုန်ကြပါတယ်နောက်တစ်ခုကတော့အနီအောင်တန့်နေတဲ့ကဘာကနေမိုင်225တန်းလောက်ဝေးတဲ့အင်္ဂါဂျိုမှာရေအခုချိန်မှာစီးနေတုံးရှိသေးတယ်ဆိုတဲ့ဟာကိုတိတ်ပါအချက်လက်အထောက်ထားဓာတ်ပုံအထောက်ထားနဲ့ NASA လွှတ်တင်ထားတဲ့အင်္ဂါဂျိုကိုပတ်တဲ့ Maven ဆိုတဲ့ဂျိုဒုကနေပြီးတော့ September လကနေပြီးတော့စတွေ့ရှိရပါတယ်နောက်ပြီးတော့ဒီ opportunity နဲ့ curiosity ပေါ့နော်မောင်ဆက်စုလို့အမည်နာမည်ပေးထားတဲ့အင်္ဂါဂျိုဘောကစက်ရုပ်လေးတွေကလည်းဒီအင်္ဂါဂျိုဘောမှာတစ်ချိန်ကတက်ရှိတွေရှိခဲ့နိုင်တယ်ဆိုတဲ့အချက်လက်တွေကိုပို့နေတော့စုံစမ်းနေတော့မှာပဲဒီအချက်လက်တွေစုံစမ်းလေ့လာနေတာတခြားကြောင့်မဟုတ်ပါဘူးအမေရိကန်နိုင်ငံရဲ့ NASA ကနေပြီးတော့2030ခုနှစ်မှာအင်္ဂါဂျိုဘောကိုတက်ရှိလူသားတွေရောက်ဖို့အတွက်အတော်ကိုအလေးထားပြင်ဆင်နေတဲ့အားပါပါတယ်ဒါ Orion လို့ခေါ်တဲ့ Lucy တုံးပြန်ပေါ့နော်ဒီဒုံပြန်ကလာဖို့ပြစ်တင်ခဲ့တဲ့ဒုံပြန်စိတ်တန်အမှတ်9ရက်ကိုကြီးပါတယ်။ဘာကနေပြီးတော့လွှတ်လိုက်မဲ့ SLS Space Launch System ဆိုတဲ့ဒုံပြန်ကြီးရဲ့အစိတ်ပိုင်းတွေကိုဒီနှစ်ထဲမှာအောင်မြင်စွာတည်ဆောက်နိုင်ပါပြီ
။နေနဲ့ဝေးကွာတဲ့စက်ကြဝဠာအစွန်ဖျားကဂျူရီနေစက်ကြဝဠာနဲ့တခြားစက်ကြဝဠာတွေကိုလေ့လာတာလည်းမကပါဘူး။နေနဲ့အနီးဆုံးဖြစ်တဲ့ Mercury လို့ခေါ်တဲ့ဗုဒ္ဓဘူးဂျူကိုလည်းလေ့လာခဲ့တာပါ။
အနေနဲ့အနည်းဆုံးဂျိုဖြစ်တဲ့ Mercury ဂျိုကိုလေ Messenger ဆိုတဲ့ဂျိုဒုလွတ်ပြီးတော့သူတိတ်ပံအချက်လက်တွေတိုင်းခဲ့တယ်။ဘလောက်တောင်မှဟိုဒီနေနဲ့နီးလဲဆိုလို့ရှိလို့ရှိရင်သူ့ရဲ့အပူချိန်က Centigrade 850ဒါပေမဲ့နေမရှိတဲ့ပဲလဲသွားတာနဲ့သူကဘာဖြစ်သွားလဲဆိုတဲ့အခါကျတော့သူ့ပေါ်မှာဟိုလေဒုမရှိတဲ့အတွက်သူကအနှုတ်190လောက်အထိကိုအေးပါတယ်။အဲ့လောက်အေးတဲ့ဒီဂျိုပေါ်ကဓာတ်ပုံတွေရဲ့တိတ်ပံအချက်လက်တွေလည်းဒီနှစ်ထဲမှာပို့ခဲ့ပါတယ်။
NASA ကနေစူးစမ်းနေတဲ့ဂျူရီစီအရောက်လွတ်တင်နေတဲ့ဒုံးပြန်တွေရဲ့အခန်းကဏ္ဍမှာလည်းအောင်မြင်မှုရှိတာမဟုတ်ပါဘူး။အာကာသကြီးမှန်ကြောင်းတွေကရတယ်။အချက်လက်တွေကလည်းထူးခြားလာပါတယ်
။ Hubble လို့ခေါ်တဲ့အာကာသမှန်ကြောင်းကြီးကနေစက်ကြဝဠာအစွန်အဖျားကကျယ်ရီငကငွေတန်းနောက်ပြီးတော့တန်းငွေအစုပေါင်းကြီးတွေထင်ရှားပြတ်သားတဲ့ဓာတ်ပုံတွေအနှစ်အစိတ်ရှိပါပြီ။ဆက်ပြီးတော့နောက်နှစ်ပေါင်းများစွာလည်းဒီဓာတ်ပုံတွေနဲ့ဒီမမြင်ဘူးတဲ့စကြဝဠာအဝေးကနေတွေကျယ်တွေဂျိုတွေကိုပို့အောင်မှာဖြစ်ပါတယ်။နောက်တစ်ခုကတော့အလင်းနှစ်1400လောက်ဆိုတော့အလွန်တရာမှဝေးလာပါတယ်။အလောက်မှာကဘာနဲ့အရွယ်တူပြီးတော့ကဘာလိုပဲတက်ရှိသတ္တဝါတွေနေထိုင်စားတောက်နိုင်တယ်လို့ထင်ရတဲ့ဂျိုတစ်ခုကို NASA ရဲ့ Kepler ဆိုတဲ့အာကာသကြီးမှန်ပြောင်းကနေပြီးတော့ဒီနှစ်ထဲမှာတွေ့ခဲ့ပါတယ
်။အလေးချိန်နဲ့အာကာသထဲမှာလူသားတွေတွာလာနေထိုင်ရင်ကြုံရနိုင်တဲ့အနေအထားကို International Space Station အပြည်ပြည်ဆိုင်ရာအာကာသစခန်းမှာလေ့လာမှုလုပ်နေတဲ့ NASA ရဲ့ဒီနှစ်အတွင်းထူးထူးခြားခြားတွေ့ရှိချက်ကိုကြည့်ရအောင်ပ
ါအပြည်ပြည်ဆိုင်ရာအာကာသစခန်းပေါ့နော် International Space Station မှာအမေရိကန်အာကာသယာဉ်မှူး Scott Kelly ရဲ့နောက်ရုရှားအာကာသယာဉ်မှူးတို့တစ်နှစ်ကြာနေဖို့အတွက်ပို့ခဲ့ပါတယ်ဘာအတွက်ပို့ခဲ့လဲဆိုတဲ့အခါကျတစ်နှစ်ထားကြည့်လိုက်တဲ့အခါကျတော့ဒီအလေးချိန်ပဲအာကာသအထဲမှာနေလေအခါလူရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြောင်းလဲတာတွေကဘလောက်ဖြစ်နိုင်တယ်လဲဆိုတဲ့ဟာပါအဓိကတော့ဘာလဲဆိုလို့ရှိရင်စက်ကြဝဠာအစွန်ကိုနောက်နှစ်ပေါင်းများစွာကြာလို့ရှိလို့ရှိရင်ပေါ့နော်10နှစ်15နှစ်အနည်း20ဘလောက်တော့ပြောလို့ရမလဲတော့မသိအဲ့လောက်ထိသွားနိုင်တဲ့လူသားတွေခရီးနေဖို့အတွက်ကိုဇီဝအချက်အလက်တွေကိုစတင်စုဆောင်းနေတာပါအဲစိတ်ဝင်စားဖို့ကောင်းတာဒီနှစ်ထဲမှာသူတို့နှစ်ဦးကဟိုမတ်လလေးကလွှတ်လိုက်တယ်ဆိုတော့၈လလောက်အကြာမှာသူတို့ဟိုသတိမပြုမိတဲ့ဟာတွေမိတာတွေခဏခဏဖြစ်လာတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်အပီပီဆိုင်ရာအာကာသစခန်းမှာတိတ်ပံသူတည်နာလောက်တာတွေအများကြီးပါပဲဒီနှစ်ထဲမှာရောပဲ ိတ်ဝင်စားဖို့ကောင်းတာလည်းပြောပြရပါအောင်မယ်2014ခုနှစ်ကလေးကဒီအာကာတာထဲမှာစားစရာအပင်တွေစိုက်ပြီးတော့ဒီအပင်တွေကိုကမ္ဘာကိုပြန်ယူလာပြီးတော့အာစမ်းကြည့်ပါတယ်ဒီနှစ်ထဲမှာတော့ပါလဲဆိုလို့ရှိရင်အဲ့ဒီအာကာတာထဲမှာစိုက်တဲ့ဒီဆက်လက်ရွက်ကိုအာကာတာရင်မှုတွေကိုယ်တိုင်သူတို့ကိုယ်တိုင်စပြီးခူးစားတုံနေကြပါပြီနောက်NASA နဲ့ contract ယူထားတဲ့ SpaceX နဲ့ Orbiter အာကာသယာဉ်တွေကဒီနှစ်မှာ9ကြိမ်ပြန်တန်းခဲ့ပြီးတော့အပီပီဆိုင်ရာအာကာသစခန်းကိုအချိန်နဲ့လဲလှယ်ပြီးအလုပ်လုပ်တဲ့ရေမှူး16ရောက်အတွက်အစားနပ်ရိတ်ခါတိတ်ပန်ဆိုင်ရာကရိယာနောက်အပီဆိုင်ရာအာကာသလေးလာစခန်းကြီးတစ်ခုလုံးကိုအမြဲတမ်းပြုပြင်နေရတဲ့အတွက်ဒီပြုပြင်ရတဲ့ပစ္စည်းတွေကိုတင်ခဲ့ပါတယ
်သူတည်တနာလုပ်ငန်းတွေကိုအစဉ်တစိုက်လှုပ်ဆောင်နေတဲ့ NASA ကတိတ်ပန်ပညာရှင်တွေလှုပ်ဆောင်တဲ့သူတည်တနာလုပ်ငန်းတွေထဲမှာအကောင်းဆုံးကိုရွေးချယ်ပြီးဂုဏ်ပြုလေးရှိပါတယ်။ဒေါက်တာပရိသတ်တင်းနဲ့ရောင်းရင်းနှစ်ဦးရဲ့ Liquid Crystal သူတည်တနာကတော့2015ခုနှစ်အတွက်အကောင်းဆုံးသူတည်တနာအနေနဲ့အရွေးချယ်ခြင်းခံရပါတယ်
။အဒီနေ့တည်းမှာအမေရိကန်နိုင်ငံကော်လိုရာဒိုတက္ကသိုလ်ကပမောက္ခနုဝတ်ကလပ်ရဲ့နောက်ဒီ NASA ကိုကူစားပြုတဲ့တိတ်ပန်ပညာရှင်ကျွန်တော်ရဲ့နောက်ဂျာမနီနိုင်ငံမက်ဒီဘတ်ယူနီဗာစီတီရဲ့ပမောက္ခတန်နရီစ်တို့လေ့လာတဲ့ပုံဆောင်ကဲအရေပေါ့နော် liquid crystal နဲ့သူတည်တနာလုပ်တာကို2015ခုနှစ်ရဲ့အပြည့်ဆိုင်ရာအာကာသစခန်းရဲ့အကောင်ဆုံးသူတည်တနာအနေနဲ့ရွေးချယ်ပေးခဲ့ပါတယ်
။နောက်တစ်ပတ်မှာတော့ NASA ကိုစားပြုသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ပါဝင်တဲ့သူတည်တနာနဲ့ NASA ရဲ့အာကာသစူးစမ်းမှုအပြင်လူသားအထုပြုသိပ္ပံလှုပ်ဆောင်ချက်တွေကိုဆက်ပြီးပြောပြပေးဖို့ရှိတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ဆုံရအောင်ပါ